မင်္ဂလာညနေခင်ပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ7925တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်မနန်းလာပါဒီနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်မဲ့သတင်းတွေမှာတော့ဟောင်ကောင်မှာကြီးကျယ်ကန့်ကွက်မှုတွေကြုံရတဲ့အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထန်လွှဲပြောင်းဝင်မဲ့ဥပဒေမူကြမ်းလုံးဝနှီးကုန်းချုပ်သွားတဲ့အကြောင်းဟောင်ကောင်ကျွန်းကြီးကကပြောလိုက်ပါတယ်ပေါ့ချားခဲ့တဲ့တန်တမာမှတ်တမ်းတစ်ခုထဲမှာအမေရိကန်ဆိုင်ရာဗြိတိန်တန်မတ်ကြီးနဲ့ဆက်ဆံမလုပ်နိုင်တော့တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကပြောရတယ်လို့ဆိုပါတယ်ဒီလိုထိတ်တဲရောက်နိုင်ငံတကာသတင်းတွေကိုတော့မကင်ဖြူထွေးနဲ့အတူကြီးညာပေးသွားမှာပါ
ကောင်းပါပြီရှင်H1N1 ရာသီတုတ်ကွေးပိုးနဲ့သေဆုံးသူ30ကျော်တိရှိလာတဲ့မြန်မာနိုင်ငံမှာကာကွယ်ရေးကုသရေးနဲ့ပတ်သက်လို့ဘလို့ပြင်ဆင်မှုတွေလုပ်ထားပါသလဲ
။ကျမတို့နှစ်တိုင်းနှစ်တိုင်း plan တိချရှိထားတယ်။အဲ့ဒီ plan အတိုင်းပဲကျမတို့တွေကဟိုကာကွယ်ဆေးတွေရောက်ရှိတဲ့အခါမှာ WHO criteria တွေဖြစ်တဲ့နော်ဟိုပုံဆောင်တွေ
ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပမောက္ခဒေါက်တာခင်ခင်ကြီးပြောတော်တာပါအပြည့်စုံကိုတော့မကြခင်တင်ပြတော်မှာပါဒါအပြင်ရခိုင်မြောက်ပိုင်းကြောက်တော်အနီးမှာမြန်မာစစ်တပ်ရင်နံဘုံခွဲတက်ကဲခံရတဲ့အတွက်ထိခိုက်သေးဆုံးတဲ့အခြေအနေတွေကိုမေးမြန်းတင်ပြတော်မှာအပြင်အေအေရခိုင်လက်နက်ကင်အဖွဲ့နဲ့မြန်မာစစ်တပ်ရဲ့တိုက်ပွဲတွေကြောင်းတန်တရားနဲ့ဖမ်းဆီးစစ်ဆေးခံရတဲ့ရခိုင်ကြေးရွာသား100ကျော်အထိရှိလာတဲ့တဲ့တင်အပြည့်စုံကိုတော့မကြခင်ကြားဖို့လည်းရှိပါတယ်ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တင်တွေကိုကိုအောင်လင်းဦးနဲ့မခင်ဖြူတွေတို့ကပြောပြပေးပါဦး
ယူရိုနိုင်ငံ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူရေနီယံသတ်စင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြူအေဂျင်စီ IAEA ကအတည်ပြုလိုက်ပါတယ်ဒီနိုင်ငံကနျူကလ িয়ার လက်နက်မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.6 ခုနှစ်ရာခိုင်နှုန်းသတ်ဆင်ယူရေနီယံကိုသာထုတ်လုပ်ဖို့ကန့်သတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပိတ်ဆို့တံခတ်မှုတွေကိုလျှော့ချပေးခဲ့တာပါဒါပေမဲ့လည်းခုခါမှာတော့စာချုပ်မှာသတ်ဆင်ထားတဲ့သတ်ဆင်မှုပမာဏထက်ကျော်လွန်ထွက်လုပ်နေတာကိုစုံစမ်းစစ်ဆေးသူတွေမနေ့ကပဲအတည်ပြုနိုင်တဲ့အကြောင်း IAEA ကပြောခဲ့တာပါသတ်မှတ်ထားတဲ့ပမာဏထက်ဘလောက်တိုင်းတာထိကျော်လွန်နေပြီလဲဆိုတာကို IAEA ကမပြောရင်မလဲ AP သတင်းဌာနကတော့သတ်စင်မှုနှုန်း 4.5 ရာခိုင်နှုန်းရှိပြီဖြစ်တဲ့အကြောင်းအီရန်နိုင်ငံအနုမြေစွမ်းအေဂျင်စီပြောခွင့်ရသူကိုကိုကဖော်ပြထားပါတယ်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပါဂရီကိုတွေကိုလိုက်နာစရာမလိုတော့ဘူးဆိုရင်တော့20ရာခိုင်နှုန်းထိသတ်စင်ထားတဲ့ယူရေနီယံတွေကိုထုတ်လုပ်နိုင်တဲ့အကြောင်းလဲအီရန်နိုင်ငံကအစောပိုင်းမှာပဲပြောဆိုထားတာပါ9ရာခိုင်နှုန်းတန့်စင်ထားတဲ့ယူရေနီယံတွေကနျူကလ িয়ার တပ်ပေါင်းဖို့တိဆောက်ရမှာအသုံးပြုနိုင်ပေမဲ့နျူကလ িয়ার နဲ့ထုတ်လုပ်ဖို့အတွက်ကတော့90ရာခိုင်နှုန်းအထိတန့်စင်ထားတဲ့ယူရေနီယံတွေလိုအပ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့အီရန်နိုင်ငံရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ကနေမနစ်ကပဲနှုတ်ထွက်လိုက်ပြီးအီရန်ဘက်ကတန့်ကန့်မှုတွေပြန်လည်ချမှတ်ထားတာပါ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံဆိုင်ရာဗြိတိန်တန်အမတ်နဲ့ဘယ်လို့မှဆက်ဆံတော့မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။သမ္မတထရမ့်ဟာအရေးအချင်းမပြည့်တဲ့သူ၊စိတ်လုံခြုံမှုမရှိသူဖြစ်တယ်လို့သူ့အစိုးရအဖွဲ့ဟာလည်းအလုံးမဖြစ်တဲ့အကြောင်းဝေဖန်မှတ်ချက်ပေးထားတဲ့တန်တမာမှတ်တမ်းပေါက်ကြားထွက်လာခဲ့ပြီးတဲ့နောက်သမ္မတထရမ့်ကအခုလိုတုံ့ပြန်လိုက်တာပါ။ဒါမဲ့လို့ဒီအမေရိကန်အစိုးရဘက်ကတော့ဗြိတိန်တန်ရုံးကိုတရားဝင်စာပေးမပေးဆိုတာရှင်းရှင်းလင်းလင်းမရှိသေးပါဘူး။တချိန်တည်းမှာတော့အခုလိုတပ်အမတ်ကြီးခင်ဂျာရိုချီရဲ့တပ်တမန်လျှို့ဝှက်စာဘယ်လိုပေါက်ကြားသွားသလဲဆိုတာကိုဗြိတိန်ဘက်ကအပူတပြင်းဖော်ထုတ်ဖို့လုပ်နေပါတယ်။ကမ္ဘာတစ်လောမှာရှိတဲ့သူတို့တပ်တမန်တွေအနေနဲ့လျှို့ဝှက်ခြင်းနဲ့ကတဆင့်သူတို့အမြင်တွေကိုပုံပွင့်လင်းလင်းပြောဆိုဖလှယ်ဖို့လိုအပ်ပြီးအခုလိုပေါက်ကြားမှုကဘယ်လိုကြောင့်ဖြစ်သလဲဆိုတာကိုစုံစမ်းစစ်ဆေးသွားရမှာဖြစ်တယ်လို့ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျယ်မီဟန့်ကပြောပါတယ်။အမေရိကန်ပြည်ထောင်စုနဲ့နှိရှေမဟာမိတ်ဖြစ်တဲ့ဗြိတိန်အတွက်တော့အခုလိုဖြစ်ရကြောင့်မျက်နှာပူစရာဖြစ်ခဲ့ရတာပါ။ဒါပေမဲ့လည်းအခုလိုလျှို့ဝှက်တပ်တမန်စာပေါက်ကြားတဲ့အပေါ်မှာစာပါအကြောင်းအရာတွေအပေါ်ညှင်းချက်ထုတ်တာတော့မဟုတ်ပါဘူး။အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့ဗြိတိန်ကုန်သွယ်ရေးဝန်ကြီးလီယန်ဖောက်စ်ကတော့သူ့အနေနဲ့ဒါကိုသမ္မတထရမ့်ရဲ့သမီးအီဗန်ကာထရမ့်နဲ့သမ္မတအကြံပေးတွေနဲ့တွေ့တဲ့အခါကျရင်တောင်းပန်မယ်လို့ BBC ရေဒီယိုကိုပြောဆိုထားပါတယ်။တကယ်တော့ဒီချင်းနဲ့ဟာပြည်သူ့ရှာအခြေခံဝန်ကြီးတွေနဲ့အစ်မြင့်အစိုးရအရာရှိတွေဖတ်ဖို့သာကန့်သတ်ရည်ရွယ်ထားတဲ့ဒါဖြစ်ပါတယ်ဗီဒီယိုနိုင်ငံကတာဝန်ရှိသူတွေကဒီချင်းနဲ့ဟာနိုင်ငံရဲ့ချအစိုးရတွေစီကိုသတင်းပေါက်ကြားသွားခဲ့တာမဟုတ်ပဲဗီဒီယိုနိုင်ငံရေးသမားတွေတမမဟုတ်အစိုးရအရာရှိတွေထံကနေပေါက်ကြားလာတာလို့ယူဆနေပါတယ်ရှင
်ဟောင်ကောင်ကျွန်းမှာသတင်းပတ်တွေနဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးတဲ့နောက်အလို့ရှိနေသူတွေကိုတရုတ်ပြည်မှာကြီးထန်လွှဲပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းဟာလုံးဝနှီးကုန်းချုပ်သွားပြီဖြစ်တဲ့အကြောင်းဟုတ်ချွေမှုကရီလန်ကပြောလိုက်ပါတယ်ဥပဒေမူကြမ်းကိုလွတ်တော်မှာတကြောပြန်တင်သွင်းလာမလားဆိုပြီးအစိုးရဘော်လူလူကယုံကြည်မှုမရှိပဲဖြစ်နေတယ်ဆိုတော့ကိုသိရှိထားတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲမှာဟောင်ကောင်ကျွန်းကြီးကပြောဆိုလိုက်တာပါဥပဒေပြဋ္ဌာန်းမှုကြိုးပမ်းမှုဟာလုံးဝအောင်မြင်မှုမရခဲ့ကြောင်းလဲပြောခဲ့ပေမဲ့ဆန္ဒပြသူတွေမေးခွန်းထုတ်နေတယ်လို့ဥပဒေကိုအစ်စ်ပြင်ဆင်ရေးဆွဲနေသလားဆိုတော့ဖြေချမသွားပါဘူး ရာဇဝမှုနဲ့တန်မြတ်ရှိသူတွေကိုဟောင်ကောင်ကျွတ်ရဲ့တရားစီရင်စင်နဲ့မတူတဲ့တရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးနိုင်မဲ့ပုံစိုးရိမ်မှုတွေကြောင့်ဥပဒေကြမ်းကိုလွတ်တော်မှာစတင်ဆွပြုခဲ့တဲ့ဧပြီလကဆက်လို့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာပါဥပဒေကြမ်းပေါ်စိုးရိမ်ကြတဲ့သူတွေထဲမှာတော့နိုင်ငံတကာကစီးပွားရေးသမားတွေဥပဒေရေးကျွမ်းကျင်သူတွေဒီမိုကရေစီပါတီတွေပါဝင်ဟောင်ကောင်ကလူရန်စားပေါင်းစုံပါဝင်ကြပါတယ်
ထိုင်ဝမ်ကိုဆစ်လက်နက်ပစ္စည်းဒေါ်လာ 1.2 ဘီလီယံပို့ရောင်းချဖို့အမေရိကန်နိုင်ငံကြ ాయి ဌာနဘက်ကအတည်ပြုပေးလိုက်ပါပြီ။ကာကွယ်ရေးဝန်ကြီးဌာနလုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီရဲ့တနင်္လာနေ့ကထုတ်ပြန်တဲ့သဘောတူညီချက်အရဆိုရင်ဒီဝယ်ယူမဲ့ဆစ်လက်နက်တွေထဲမှာ M1A2T အမျိုးအစား Abrams တင်ကား180ဆင်းနောက်လေယာဉ်ဖြင့်ပခုံးထန်းလောင်ချာ250နဲ့တင်ကားဖြတ်တုံး1500ကျော်ပါဝင်ပါတယ်။ဒီသဘောတူညီချက်ဟာထိုင်ဝမ်ရေလက်ကြားဒေသမှာထိုင်ဝမ်နဲ့မသိမမျက်ဖြစ်နေတဲ့တရုတ်အတွက်တော့ဒေါသဖြစ်စေရပါတရုတ်နိုင်ငံမှာချန်ကေရှိတ်ရဲ့အမျိုးသားရေးဝါဒီတွေကိုမော်ကွန်မြူနစ်တွေက1949ခုနှစ်ပြည်တွင်းစစ်မှာမောင်းထုတ်လိုက်ပြီးတဲ့နောက်သူတို့ဟာထိုင်ဝမ်ကျွန်းဘက်ကိုထွက်ပြေးခိုလုံခဲ့ကြတာပါတရုတ်နိုင်ငံဘက်ကတော့ထိုင်ဝမ်ကျွန်းကိုသူ့ပိုင်နဲ့နယ်မြေအဖြစ်သတ်မှတ်ထားတယ်လို့လိုအပ်ရင်အင်အားသုံးပြီးသိမ်းယူမယ်လို့ပြောဆိုထားပါတယ်အမေရိကန်ပြည်ထောင်စုဟာမူလကထိုင်ဝမ်ကိုတရုတ်အစိုးရအဖြစ်အသိအမှတ်ပြုထားရကနေပြောင်းလဲပြီး1989ခုနှစ်မှာပြည်မကြီးတရုတ်အစိုးရကိုအသိအမှတ်ပြုခဲ့ပါတယ်ဒါမဲ့လည်းဥပဒေအရကန့်သတ်ချက်နဲ့ထိုင်ဝမ်ကျွန်းကိုလက်နက်ရောင်းလာတွေတော့ရှိခဲ့ပါတယ်လက်ရှိသမ္မတဒေါ်နယ်ထရမ့်နဲ့တရုတ်အစိုးရတို့အကြားကုန်သွယ်ရေးဆိုင်ရာအငင်းပွားစရာတွေဖြစ်နေချိန်မှာပဲအခုထိုင်ဝမ်ကိုလက်နက်ရောင်းမှုသဘောတူညီချက်ဖြစ်လာတာပါထိုင်ဝမ်မှာတော့သမ္မတချိုင်အင်းဝမ်လက်ထက်မှာတရုတ်နဲ့ထိုင်ဝမ်ဆက်ဆံရေးကပိုးပြီးတော့တင်းမာနေပါတယ်သမ္မတချိုင်အင်းဝမ်အစိုးရဟာ2016ခုနှစ်မှာအာဏာရခဲ့တာဖြစ်ပြီးတော့တရုတ်နဲ့ထိုင်ဝမ်တနိုင်ငံနဲ့ဖြစ်အယူအဆကိုလက်မခံတဲ့သူလည်းဖြစ်ပါရဲ့ရှင်
အန်တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီမေကန်တဲ့မြန်မာဘာသာအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဥရောပတိုက်နဲ့ရဲတပ်ဖွဲ့တွေရဲ့ပူးတွဲဆင်ဆင်ရေးအတွင်းတရားမဝင်အာတူစီအမှုန်24ရက်နဲ့တူလူပေါင်း234ယောက်ကိုဖမ်းဆီးမိခဲ့ပါတယ်။အာကစားသမားတွေရဲ့ဆွမ်းဆောင်ရည်မြင့်တင်ပေးနိုင်မဲ့စေဝါတွေထုတ်လုပ်နေတဲ့တရားမဝင်တပ်ခွဲခံ9ခုကိုပိတ်ခဲ့တယ်လို့ရန်စွေခိုင်း18ခုကိုလည်းဖြိုခွဲခဲ့တာပါ။ဆင်ဆင်ရေးမှာတော့ဥရောပသမဂ္ဂ EU ဖွဲ့ဝင်23နိုင်ငံအပါအဝင်နိုင်ငံပေါင်း33နိုင်ငံနဲ့တူဥရောပရဲတပ်ဖွဲ့ Europol တားမြစ်ဆေးသုံးဆွဲမှုတပ်ဖြည့်ရေးဖွဲ့ WATA တို့ပူးတွဲအကောင့်ထဲပေါ်ခဲ့တာဖြစ်ပါတယ်။ဖွဲ့စည်းပေါင်းစုံပါဝင်တဲ့ပူးတွဲစစ်ဆင်ရေးကနေစေဝါအတူထုတ်လုပ်မှုတွေကဘာတော်ကအားစားသမားတချို့တားမြစ်ဆေးအသုံးပြုမှုတွေကိုဟန်တားနိုင်မဲ့ကြီးမားတဲ့အကျိုးကျေးဇူးတွေရရှိနိုင်တဲ့အကြောင်းလဲတားမြစ်ဆေးသုံးဆွမှုတပ်ဖြည့်ရေးဖွဲ့ထောက်လှမ်းရေးဌာနညွှန်ကြားရေးမှူးကွန်တာယောင်ဂါကပြောဆိုခဲ့တာပါ။အီတလီနဲ့ဂရိနိုင်ငံတွေကရဲတပ်ဖွဲ့တွေနဲ့ပူးတွဲဆောင်ရွက်ခဲ့တဲ့ယူရိုပိုဖွဲ့ကလည်းဒါဟာအကြီးမားဆုံးစစ်ဆင်ရေးဖြစ်တဲ့အကြောင်းပြောဆိုထားပါတယ်။နိုင်ငံကတရားဥပဒေစိုးမိုးရေးဖွဲ့စီတွေကတော့အားစားသမားတွေဆွတ်ဆောင်ရင်မြင့်တင်ပေးနိုင်မဲ့စေဝါတွေကိုတရားမဝင်သုံးစွဲမှုတွေအပေါ်မကြာသေးခင်ကဆက်လို့အာရုံစိုက်လာခဲ့တာပါ။အမေရိကန်တရားရေးဌာနကတော့တားမြစ်ဆေးသုံးစွဲမှုတိုက်ဖြည့်ရေးဖွဲ့နဲ့ကမ္ဘာ့ဘောလုံးဖွဲ့ချုပ် FIFA တို့နဲ့ပါဆက်နွယ်နေတဲ့အမှုတွေနဲ့ပတ်သက်လို့ပြီးခဲ့တဲ့နှစ်ထဲမှာပဲရုရှားထောက်လှမ်းရေးအရာရှိတွေကိုတရားစွဲဆိုထားပါတယ်။
လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုမှုနဲ့ဆွဆွဲခံထားတဲ့ပြည်သက်နိုင်ငံဆိုင်ရာဗာတီကန်ယဟန်အမတ်လူဝီဂီဗန်တူရာကိုစစ်ဆေးမေးမြန်းနိုင်ဖို့အတွက်တန်တမာရေးအထူးကင်းလွတ်ခွင့်ကိုဗာတီကန်ကရုပ်သိမ်းလိုက်ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ယဟန်အမတ်ဗာတူရာကိုတော့အမျိုးသားတူကိုမလျော်မကန်ထိတွေ့ကြင်တယ်မှုနဲ့ပြင်သစ်မှာဒီနှစ်စပိုင်းတုန်းကအမှုဖွင့်ထားတာပါ။စီဗီယာရှိတဲ့ဦးကိုယဟန်အမတ်ကလိမ်မိုင်းဆိုင်ရာမလျော်မကန်ပြုမှုခဲ့တယ်လို့ပြင်သစ်ဒုတိယမြို့တော်ဝင်ပက်ထရစ်ကလကမန်က CNN သတင်းဌာနကိုနှစ်စပိုင်းလုံးကပြောဆိုခဲ့တာပါ။ယဟမက်ဗာတူရာကတော့ဆွဆွဲချက်တွေကိုညှဉ်းဆန်ထားပါတယ်။လိမ်မိုင်းဆိုင်ရာမတော်မတရားပြုမှုတွေနဲ့ပတ်သက်ရင်တရားမျှတမှုရှိဖို့အစွမ်းကုန်ဆောင်ရွက်သွားမယ်လို့ပုံရဟန်းကြီးဖရန်စစ်ကကတိပေးထားပါတယ်ရှင်
။ယင်းမင်းငယ်မှာကာလာဝမ်ယောဂကျုံနေရတဲ့အခြေအနေဟာပုံမဆိုးဝါးလာနေပြီးယောဂတိုက်ဖြည့်ရေးအတွက်ရန်ပုံငွေလည်းအလုံးလောက်မရှိတဲ့အကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ပြည်ခဲ့တဲ့နှစ်ထဲမှာယောဂကုသသူ 38,000 နဲ့သေဆုံးသူ80ရှိခဲ့ရာကအခုခါယောဂကုသသူ 46,000 နဲ့သေဆုံးသူ905ယောက်ထိရှိနေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ဖာရန်ဟတ်ကပြောဆိုလိုက်တာပါကုလသမဂ္ဂနဲ့တခြားအကူအညီပေးရေးအဖွဲ့တွေရင်းမြစ်နိုင်ငံမှာဖွင့်လှစ်ထားတဲ့ကာလာဝမ်ယောဂတက်ဖြည့်စီကံပေါင်း1,200နီးပါးရှိနေပေမဲ့ရန်ပုံငွေအရေးကြီးလိုအပ်နေတဲ့အကြောင်းနဲ့ရင်းမြစ်နိုင်ငံမှာလူသားချင်းစာနာမှုအချက်တွေကိုဖြည့်ရှင်းအစီအစဉ်အတွက် လူပေါင်းတန်း30ကျော်ကိုစာနာမှုအကူအညီတွေပေးဖို့ဒေါ်လာတန်းပေါင်း4200လိုအကြောင်းလဲပြောဆိုခဲ့ပါတယ်။နောက်တစ်လုံးမှာတော့လိုအပ်နေတဲ့ရန်ပုံငွေရဲ့32ရာခိုင်နှုန်းသာရရှိထားတယ်လို့လည်းပြောဆိုခဲ့တာပါ။ဒီကြီးမှုတွေစွန့်ပြစ်ညှိနှိုင်းတွေကိုစီမံခန့်ခွဲမှုမှာအားနည်းမှုတွေနဲ့တန်ရှင်းတဲ့သက်သုံးရည်ပြက်လက်မှုတွေကြောင့်ကာလာဝမ်ယောဂါပြည့်နေနေရတယ်လို့လည်းရေမြင်နိုင်ငံကတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။ကာလာဝမ်ယောဂါဟာယောဂါပိုးရှိနေတဲ့ရည်ကိုသက်သုံးမိရကအထူးကဖြစ်ပွားလို့ရှိပါတယ်။ရေမြင်နိုင်ငံမှာတော့ကာလာဝမ်ယောဂါအပြင်စင်ရဲမွေတင်မှုမိုးကောင်ရေရှားမှုဤဝင်နိုင်ငံကအားပေးထောက်ခံနေတဲ့ဟူတီတပုံတွေကိုဆော်ရီနိုင်ငံကဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့တွေရဲ့လေကြောင်းကထိုးစစ်တွေနဲ့လည်းရင်ဆိုင်နေရတာပါလေကြောင်းထိုးစစ်တွေအတွင်းလူနေရပ်ကွက်တွေဆေးရုံတွေကိုထိမှန်တာတွေကြုံရလို့လူပေါင်းထောင်နဲ့ချီပြီးတော့လည်းသိဆုံးခဲ့ရတာဖြစ်ပါတယ
်တနင်္လာနေ့တုန်းကအိန္ဒိယနိုင်ငံမှာခီးတဲ့တင်ပတ်စကားတစီဟိုင်ဝေးလမ်းမပေါ်ကနေလမ်းချော်ပြီးတော့တူမြောင်နယ်ကို12မီတာကျော်လောက်ထိထိုးကျသွားခဲ့တဲ့အတွက်လူ29ယောက်သေဆုံးပြီးအနည်းဆုံး18ယောက်ထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ရေမောင်းအိမ်ငိုက်သွားတဲ့အတွက်အခုလိုဖြစ်ရတာလို့အာဏာပိုင်တွေကပြောပေမဲ့ဖြစ်စဉ်အသေးစိတ်ကိုတော့စုံစမ်းစစ်ဆေးနေဆဲပဲဖြစ်ပါတယ်။ဘက်စကားကအိန္ဒိယနိုင်ငံဥတ္တပရဒေ့ရှ်ပြည်နယ်လက်နောင်းကနေဒေလီကိုယာမူနာအမြန်လမ်းကနေမောင်းနှင်လာခဲ့တာပါ။ယာနဲ့ချီပြီးတော့လူသေဆုံးမှုတွေဖြစ်လေရှိတဲ့ဒီဟိုင်ဝေးအမြန်လမ်းကိုငရဲလမ်းအဖြစ်နဲ့အိန္ဒိယသတင်းမီဒီယာတွေကဖော်ပြကြပါတယ်ရှင
်။အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်တဲ့တဲ့တွေကိုကွန်လင်းဦးနဲ့မခင်ဖြူတွေတို့ကကြေညာပေးခဲ့တာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်မြန်မာနိုင်ငံမှာလက်ရှိဖြစ်ပွားနေတဲ့ H1N1 ရာသီတုတ်ကွေးပိုးနဲ့သေဆုံးသူအယောက်30ဦးထိရှိသွားပါပြီယောဂါပိုးကူးစက်ခံရသူတွေကိုအစိုးရကျန်းမာရေးဌာနတွေကအသေးအချာစီးရင်ယူကုသမှုတွေဆောင်ရွက်နေတယ်လို့ယောဂါကာကွယ်ရေးအသိပေးတာတွေနဲ့ကာကွယ်ဆေးတွေထိုးဝေဖို့လည်းပြင်ဆင်ဆောင်ရွက်နေပါတယ်။ MGI မြန်မာသတင်းပညာသိပ္ပံကအလုတ်တင်သတင်းထောက် Easily သင်က VOA အတွက်အခုလိုသတင်းပေးပို့ထားပါတယ်
။မြန်မာနိုင်ငံမှာတော့ဒီနှစ်စကနေဇူလိုင်လ9ရက်နေ့ထိ H1N1 ယောဂါပိုးကြောင့်သေဆုံးသူအယောက်30ကျော်ပြီလို့ကျန်းမာရေးဌာနကထုတ်ပြန်လာပါတယ်။သေဆုံးသူတွေနဲ့ပတ်သက်ပြီးတော့ပြည်သူ့ကျန်းမာရေးဦးစီးဌာနပြန်ကြားရေးတာဝန်ခံပေါမောခဒေါက်တာခင်ခင်ကြီးကအခုလိုပြောပြပါဗျ
31ယောက်ဆိုတာလူရလေဟာ31ယောက်တော့ဖြစ်နေပြီလားဆိုပြီးတော့အဲ့လိုထင်တတ်ကြတယ်တကယ်ကြောင့်လို့ရှင် H1N1 proper ကြောင့်သေတဲ့ဟာ9ယောက်ပဲရှိတယ်နော်အဒီကတော့ကျွန်တော်တို့အနေနဲ့ယောဂါကြောက်သေးတယ်ပေါ့နော်။အမနှလုံးယောဂါရှိမယ်။သူ့မှာ underlying ပေါ့နော်။ကြောက်ကယောဂါလေးရှိမယ်။သူပြောလို့ရှိရင်နာတာရှိယောဂါလေးရှိမယ်။အဲ့လိုမျိုးယောဂါလေးရှိတယ်။အဲ့ဒါကြီးရှိတယ်။အဲ့လူတွေမှာလည်းဒီ H1N1 စမ်းကြည့်လိုက်တယ်။စမ်းကြည့်လိုက်လို့သူက positive တွေ့တယ်။တွေ့တယ်ဆိုတော့သူတို့တွေသေသွားတယ်ပေါ့နော်။ဒါဆိုလို့ရှိရင်သူတို့သေတာ H1N1 ကြောက် proper ကြောက်သေးတယ်လို့သူတို့ပြောလို့မရပါဘူး။အဲ့လိုမျိုး H1N1proper ဆိုတာသူကငါကိုရဆေးကျုံတွေမရှိဘူးတွေးတိုးတွေမရှိဘူးပေါ့နော်သူခုနပြောတာမန်လူတွေကလူပဲပေါ့နော်အဲ့ဒါနေမှာခုနပြောဒီလိုအသက်ရှူလမ်းကြောင်းဒီ seasonal flu ကူးစက်ခံရတယ်ကူးစက်ခံရပြီးတော့ဆုံးသွားတယ်ပေါ့နော်ဒါမျိုးကကျတော့အဲ့လိုမျိုး proper လို့ပြောတာပါဒါအဲ့ဒါ9ယောက်ရှိတယ်လို့ဆိုလိုတာပါ
လက်ရှိမှာတော့မြန်မာတိုင်းနိုင်ငံလုံးအနေနဲ့တန်တရားလူနာ902ဦးယောဂါပိုးတွေ့ရှိသူ180ရှိတယ်လို့စစ်မရေးနဲ့အာကသဝန်ကြီးဌာနကထုတ်ပြန်ကြပါတယ်။ဒီထဲမှာတော့ရန်ကုန်တိုင်းဒေသကြီးမှာဒီယောဂါပိုးအများဆုံးတွေ့ရှိရတာဖြစ်ပြီးကူးစက်ခံရသူအယောက်200နီးပါးရှိတယ်လို့လည်းထုတ်ပြန်ကြပါတယ်။နာတာရှည်ယောဂါအခန့်ရှိသူများကလေးငယ်တွေနဲ့တက်ကြီးရွယ်ဦးတွေအထူးကူးပြုနေထိုင်မှုလိုအပ်တယ်လို့ဆရာဝန်ကြီးများကပြောပြထားပါတယ်။ဒီယောဂါပိုးကူးစက်ခံရရင်ကူးစက်ခံရတဲ့အချိန်ကစတင်ပြီးတရက်ကနေ၄ရက်အတွင်းယောဂလက္ခဏာတွေစတင်ပေါ်ပေါက်လာနိုင်ပြီးအပူချိန်100ဒီဂရီဖာရင်ဟိုက်အထက်အပူချိန်မြင့်တက်တာနှာရည်ရိုးတာနှာချေတာချောင်းချောက်ဆိုးတာလယ်ကျောင်းနာတာကိုယ်လက်ကိုက်ခဲတာခေါင်းကိုက်တာနဲ့နှုံးခွေတာတို့ဖြစ်တတ်ပါတယ်ဒီထက်ပိုမိုပြင်းထန်လာရင်အဖျားကြီးလွန်တာခြောက်အလွန်ဆိုးတာမောတာပင်မနှွက်နေတာအသက်ရှူကြတာအသက်ရှူခက်ခဲတာနဲ့အသက်ရှူနှုန်းမြန်ဆန်ပြီးခနာမငြိမ်ဖြစ်တာသတိလက်တာတွေလည်းဖြစ်ပေါ်တတ်တယ်လို့ဆက်မကြီးဝင်းကြီးဌာနဘက်ကထုတ်ပြန်လာပါတယ်။ယောဂကူးစက်မှုလွယ်ကူနိုင်တဲ့သူတွေကိုကာကွယ်ဆေးတွေထိုးပေးဖို့နဲ့ဆက်မကြီးဆောင်ရှောက်မှုကိုတိထံပုံမှုပေးနိုင်ဖို့ပြင်ဆင်နေတယ်လို့လည်းဒေါက်ခင်ခင်ကြီးကပြောပါတယ်။
ကျားနာယောဂါရှိမရှိတော့ကျမတို့စုံစမ်းထောက်လှမ်းမယ်နော်နောက်တစ်ခုကကိစေပေါ့နော်ဒီတုတ်ကွေးလက္ခဏာခံစားနိုင်သူရှိမရှိဆိုတော့ကျမတို့ရှာတယ်ဖြစ်လို့ရှင်ကျမတို့ထိရောက်ကုသမှုပေးတယ်လိုအပ်လို့ရှင်ဆိုးတဲ့လူနာရှိတယ်ဆိုရင်ပေါ့ဆေးရုံတင်တာပေါ့နော်ကျမကြီးစောင့်ရှောက်မှုဟိုပေးနိုင်အောင်လဲအကုန်လုံး ready ပေါ့နော်ကာကွယ်စစ်ပထမအတော့ကလည်းသမားတော့လည်းရောက်ပြီဒုတိယတော့လည်းရောက်ပြီဒီရဒီမှာဒီလိုဖြစ်လို့မကောက်ွယ်သေးတယ်အမြန်လှမ်းမာတာမျိုးမဟုတ်ဘူးကျမတို့နှစ်တိုင်းနှစ်တိုင်း web plan ပလန်တရားရှိထားတယ်အဲ့ဒီပလန်အတိုင်းပဲကျမတို့တွေကဟိုကောက်ွယ်သေးတယ်ရောက်ရှိတဲ့အခါမှာ WHO criteria တွေဖြစ်တဲ့เนาะဟိုကိုယ်ဆောင်နေနောက်တစ်ခုအသက်ငယ်လို့နဲ့ကလေးတွေเนาะနောက်တစ်ခု6လနဲ့9နှစ်ပေါ့အသက်ကြီးလို့နဲ့လူကြီးတွေ65နှစ်ထက်ပေါ့เนาะနောက်တစ်ခုနာတာရှိကျောကလက္ခဏာရှိတဲ့ chronic diseases တွေခံစားနေတဲ့သူတွေကျန်းမာရေးဝန်ထမ်းတွေပေါ့ WHO ကဒါကိုဒီ recommendation ကဒီ၅ခုပေါ့နော်ဒီ၅ခုကိုကျမတို့ကျန်တဲ့ရရှိတဲ့ကာကွယ်ဆေးတွေပေါ်မူတည်ပြီးထိုးပေးနိုင်ဖို့အတွက်စီစဉ်ဆောင်ရွက်နေပါတယ
်အခုလိုရာသီမျိုးမှာအေးမိတုတ်ကွေးဖြစ်လေရှိတာကြောင့်တတိထားနေထိုင်ဖို့အပြင်နေထိုင်မကောင်းဖြစ်နေရင်လူများရှိတဲ့နေရာတွေကိုမသွားလာပဲအတက်နိုင်ဆုံးရှောင်ကျဉ်ကြဖို့နဲ့အသက်ရှူလမ်းကြောင်းကနေတဆင့်ကူးတဲ့ဒီယောဂမျိုးအတွက်ချောင်းဆိုးနာချင်ယောဂမပြန်ပွားအောင်ပစံနှာခေါင်းတွေကိုအုပ်ပေးဖို့လက်ကိုမကြခဏဆေးစောဖို့လည်းတတိပေးထားပါတယ်။လက်ရှိမှာတော့ကျန်းမာရေးဝန်ကြီးဌာနကတနိုင်ရလုံးအတိုင်းတာနဲ့အိရွှန်းနဲ့ဝမ်တုတ်ကွေးယောဂကူးစက်မှုကာကွယ်ရေးပညာပေးလုပ်ငန်းတွေကိုလည်းဆောင်ရွက်နေပါတယ်။လူလူချင်းကူးစက်နိုင်တဲ့ယောဂဖြစ်တဲ့အတွက်နေဆက်အဝင်ထွက်တွေအထူးသဖြင့်တော့လေးစိတ်တွေမှာအပူချိန်တိုင်းကိရိယာတွေနဲ့စစ်ဆေးမှုတွေပြုလုပ်နေတယ်လို့လည်းကျန်းမာရေးဦးစီးဌာနကပြောပါတယ်။ပြီးခဲ့တဲ့နှစ်တုန်းကဒီတုတ်ကွေးယောဂါကြောင့်သေဆုံးသူမရှိခဲ့ပေမဲ့2018ခုနှစ်ပါတော့သေဆုံးသူအယောက်40နီးပါးရှိခဲ့ပါတယ
်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေအများအပြားရှိနေပါတယ်အထူးသဖြင့်မကြာသေးခင်ကနေပြည်တော်မှာဖြစ်သွားတဲ့ Victoria လေးရဲ့တက်ငယ်မရိမှုအပါအဝင်တခြားမရိမှုတွေအပေါ်ရတပ်ဖွဲ့ရဲ့ကင်တွယ်ဖြည့်ရှင်းပုံပေါ်မိကွန်းထုတ်စရာတွေအများအပြားရှိနေတာကြောင့်ပြည်သူကြားရတပ်ဖွဲ့အပေါ်ယုံကြည်မှုတွေပိုပြီးတော့ရော့ကျလာစေပါတယ်မြန်မာနိုင်ငံရတပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်ကင်တွယ်ဖြည့်ရှင်းပုံအကြောင်းခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က12392318554ဖြစ်ပါတယ်တိုင်းရဲ့ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်စေ Facebook စာမျက်နှာကဖြစ်စေကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်နော
်။ဒီကနေ့ည9:00တိုင်းလေးလိုင်းဆွေးနွေးခန့်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ PO မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့ရခိုင်ပြည်နယ်သတင်းတွေဖတ်ဆက်ရအောင်ပါ။ရခိုင်မြောက်ပိုင်းကြောက်တော်မြို့နယ်တွင်ကကစ်ပါနရီတရာအနီးမှာမြန်မာတပ်မတော်ရင်တန်းဘုံခွဲတိုက်ခိုက်ခံရလို့ထိခိုက်ဒဏ်ရာရသားတွေရှိခဲ့ပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်အနီးအနားမှာရှိတဲ့ရွာသားတွေကိုမြန်မာစစ်တပ်ကဖမ်းဆီးစစ်ဆေးတာတွေလည်းရှိနေတယ်လို့ဆိုပါတယ်။ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကစုံစမ်းမေးမြန်းတင်ပြထားပါတယ်
။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကစ်ပါနရီတရာအနီးမှာတပ်မတော်စစ်ကြောင်းတို့ကစူလိုင်လ၁၀ရက်နေ့မနေ့ပိုင်းကဘုံခွဲတိုက်ခိုက်ခံရတယ်လို့တမတော်သတင်းမှန်ပြန်ကြားရေးတွင်မူဗိုလ်မှူးချုပ်စောမင်းထွန်းက VUA ကိုပြောပါတယ်။ဒါပေမဲ့သေဆုံးသူရှိမရှိနဲ့ဘယ်နှဦးထိခိုက်ဒဏ်ရာရသလဲဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူ
း။အဲဒါနာမှာတော့ကျွန်တော်ဗမူမိုင်းအလုံးဖောက်ပြီးတိုက်ခိုက်ခဲ့တာရှိတယ်။ကျွန်တော်တို့ဆီကစစ်ပြီးချုပ်ခံရခဲ့တာရှိတယ်။နေ့ကမနေ့7နာရီလောက်မှဖြစ်တာ။ဗမူမိုင်းနဲ့ကျွန်တော်ဒီအလင်းလိုက်တိုက်ခိုက်ခဲ့တာပေါ့
။ရခိုင်လက်နက်ကိုင်အဖွဲ့အနေနဲ့ဒီတိုက်ပွဲတွင်ဘုံအပါဝင်ခြုံကိုတိုက်ခိုက်ခဲ့ရမှာမြန်မာစစ်တပ်ဘက်ကကြောက်ဆုံးမှုတွေများပြားတယ်လို့အေအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်
။မင်းရဲ့ဒီမင်းရဲ့ခေါင်းနားကြီးလေးချက်မှာကြောက်တော်မျိုးနဲ့အဲ့ဒီဒိတ်ဖာနဲ့ဒီကြားရဲ့ဒီအရှိတ်ဖက်ပေါ့နော်မိသားစုမှာ၆ကီလိုမီတာလောက်မှာဒမစစ်ကြရဲ့ဒီအားတရား50လောက်ပါလို့ပြောကြောင်းလေဒီလိုဘက်ကနေကြားပြတိတ်ခိုက်တာရှိအဲ့ဒီဒိတ်ဖာမျိုးကျင်းမှာတော့ရန်ဒီဘက်ကနေဒီ15ဦးတည်းမလို့ကြောက်ဆုံးတာရှိ
ကြောက်တော်မျိုးနဲ့ကစ်ပါနဒီသရဏီဘုံခွဲတိုက်ခတ်မှုဖြစ်စဉ်မှာထိခိုက်ဒိတ်ဆိုးမှုတွေကိုတော့တိချားတိမပြုတ်နိုင်သေးပါဘူးမိုင်းခွဲတိုက်ခိုက်ခံရပြီးမြန်မာစစ်တပ်ကနေအနီးနားကပိန်းနှောင်းရွာသားတွေကိုဖမ်းဆီးမှုတွေရှိနေတယ်လို့ပိန်းနှောင်းရွာသားတို့ကပြောပါတယ်။အနီးန
ားရွာသားတွေခိုက်ခံရတယ်။ဒါရင်တို့ဆိုင်ကြီးခင်ရလို့ပြောတယ
်။စူလိုင်လ6ရက်နေ့ကလည်းအမ်းမြို့နယ်ဓာတ်တော်ကြီးရွာကရွာသား3ဦးကိုတမတော်စစ်ရင်တန်းဘုံပေါက်ခွဲတဲ့ဆိုတဲ့တန်တရားနဲ့တမတော်ကဖမ်းဆီးထားပြီးလက်ရှိစစ်ဆေးနေစဲအခြေအနေမှာရှိနေပါတယ်။အေအေလက်နက်ကန်ဖွဲ့တွေအခြေပြုလှုပ်ရှားနေတယ်လို့တန်တရားရှိတဲ့အကြေးရတွေကလည်းမြန်မာစစ်တပ်ဘက်ကနေနေမီရှင်းလင်းရင်းစစ်ဆေးမှုတွေပုံမှုတင်ကြလာနေပါတယ်။ ဗူရီတောင်မြို့နယ်ကံပြင်းကြီးရွာမှာမြန်မာစစ်တပ်ကနေတပတ်ကြာဝိုင်းပါစစ်ဆေးနေဆဲချင်းနေကြောင်းရွာသားတွေစောက်ဝတ်နေထိုင်ရေးမှာစိုးရင်စရာဖြစ်နေတယ်လို့ဗူဒီတောင်မဲဆန္ဒနယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်းရွှေကအခုလိုပြောပါတယ
်။ကံပြင်းအခြေအနေကရွာကလူတွေကတပည့်လောက်ရှိပြီးနေနေကြရလေ။တမန်ကြီးတွေကအဲ့ဒီရွာမှာရောက်နေတယ်။ရွာသားကကျားစီချောရောက်မဆီချောရောက်ဖုန်းကြီးတပါးဘောလုံးတုံးစင်းနဲ့တုံးရပေါ်တော့ဆိုတော့သူတို့ဘာမှလည်းပြောလို့မရဘူး။ရှိရကိုစားတော့ပြီးတော့နေကြတာအခုကတော့ရိခါတွေလည်းပုံပြီးတော့ပြောတယ်။ရောမှာလူတွေကအကုန်လုံးဒီနေ့ကခေါ်ပြီးမှအင်းတော့မစကြရလို့ပြောတယ်။အဲကျွန်တော်အနေနဲ့တော့ဒီ ICRC အဖွဲ့ကိုတော့အကူတောင်းထားတယ်။ပြောပြီးမှအကူပေးသေးပါလို့တော်တော်ကက်ခဲဖြစ်နေတယ်။ကျွန်တော်ကတော့စိုးရိမ်နေတယ်ကြောက်တယ်လို့ဖြစ်သွားမှလည်းစိုးတယ်ပေါ့နော်
။ပြီးကြတဲ့ဇူလိုင်လ9ရက်နေ့ကလည်းဗုဒ္ဓတောင်မြို့နယ်အလဲချောင်းကျေးရွာနဲ့ရတိတောင်မြို့နယ်အမြင့်တောင်ကျေးရွာကိုမြန်မာစစ်တပ်ကနေမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒါပေမဲ့တပ်မတော်ဘက်ကတော့နှစ်ဖက်တိုက်ပွဲဖြစ်ပွားမှုတွင်ကြီးထိမှန်လို့မီးလောင်တာဖြစ်ကြောင်းဖြေရှင်းချက်ပေးထားပါတယ်။မြန်မာစစ်တပ်နဲ့အေအေဖွဲ့တို့တီစင်မာလာကနေစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာအေအေနဲ့ဆက်နွယ်နေတဲ့မတင်ကမှုနဲ့ဖမ်းဆီးခဲ့သူ90ကျော်စစ်ဆေးနေဆဲ36ဦးအမှုဖွဲ့ရေးယူထားတာ45ဦးပြစ်ဒဏ်ချမှတ်ခံရသူ73ဦးရှိနေတယ်လို့ဇွန်လ22ရက်နေ့နေပြည်တော်မှာပြုတ်လုတဲ့တပ်မတော်သတင်းစာရှင်းလင်းပွဲပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
နိုင်ငံအင်တာနက်တင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုလိုင်းတိုမီတာ7925ရောကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့ရခိုင်စစ်ဘေးဆိုင်ရာသတင်းနောက်တစ်ပုတ်တင်ပြပါဦးမယ်ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA နဲ့အစိုးရတပ်တို့ကြားစစ်ဖြစ်နေတဲ့ရခိုင်မှာစစ်ဘေးတံကြောင့်အသက်ဆုံးရှုံးခဲ့ရတာနောက်မတင်ကာမှုတွေနဲ့ဖမ်းဆီးစစ်ဆေးခံရရင်တိုက်ခဲ့ရတဲ့ဒေသခံပြည်သူပေါင်း35ဦးထိရှိသွားပြီဖြစ်ပြီးလက်နက်ကင်တပ်နဲ့ဆင်နွယ်ရဲဆိုပြီးမတင်ကာလို့ဖမ်းဆီးစစ်ဆေးခံရတာကတရားကြောရှိသွားပြီလို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စစ်ဘေးတန်ကြောင့်အသက်ဆုံးရှုံးခဲ့ရသူတွေဖမ်းဆီးညှဉ်းပန်းနှိပ်စက်ခံရသူတရားစွဲခံရတဲ့ဒေသခံတွေအတွက်ဆုံးရှုံးနေတာမျိုးတွေကိုတက်ဆိုင်ရာနိုင်ငံသားတို့အခွင့်အရေးကာကွယ်လုံခြုံမှုပေးဖို့နဲ့တရားဥပဒေနဲ့အညီဆောင်ရွက်ပေးဖို့ရခိုင်လွှတ်တော်ကိုယ်စားလှယ်တွေကတောင်းဆိုလိုက်ပါတယ်မဆုမုံကစူးစီးတင်ပြထားပါတယ်ရှင
်လားနဲ့ချီကြမြင့်လာပြီးဖြစ်တဲ့ရခိုင်ပြည်နယ်တွင်းရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့မြမဆိုးရစစ်တပ်တို့ကြားတိုက်ပွဲတွေအပြင်းထန်ဆက်ဖြစ်ပွားနေတဲ့အချိန်စစ်ပြေးဒုက္ခသည်ပေါင်းက 4,600 ကျော်အထိရှိသွားပြီဖြစ်ပါတယ်စစ်ဖြစ်နေတဲ့နယ်မြေတွေနဲ့လက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်မှုတွေကြားအသက်ဆုံးခဲ့ရသူနဲ့ရခိုင်တပ်နဲ့ဆက်သွယ်တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဖမ်းဆီးစစ်ဆေးခံရင်တေဆုံးခဲ့ရသူပေါင်းက 35 ဦးထိရှိသွားပြီဖြစ်လို့တေဆုံးနေတာခဲ့ရသူနောက်ကြံ့ရင်သူမိသားစုတွေအတွက်တရားမျှတမှုရစေချင်ပါတယ်လို့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်စောဝေက VOA မြန်မာပိုင်းကိုပြောပါတယ
်စစ်ဆေးတဲ့အတွက်ပေတဲ့လူကအခုဆိုလောလောဆယ်မှာဖြစ်လေးရောက်လောက်ရှိနေတာနော်နောက်ပြီးတော့ဒီမစစ်ဆေးပေးနဲ့ဒီတိုက်ပွဲတွေဖြစ်တဲ့အတွင်းနောက်ရောသေးမှာတက်မတော်တွေဝင်လာပြီးတော့မှပေါ့နော်ဒီဒီစနေပြစ်ခံရတဲ့ဒီတော်တော်များများသေးတာတွေလည်းဆိုလို့ရှိအကုန်လုံးပေါင်းလိုက်ရင်တော့35ယောက်လောက်ရှိနေပါပြီစစ်စစ်တဲ့အချိန်အတွင်းမှာလည်းတော်တော်များများသေးတာတွေလည်းရှိတဲ့အပြင်ကိုတစ်ဖက်ကိုတစ်ဖက်ကဘသူကလုတ်တယ်ဘသူကလုတ်တယ်ဆိုပြီးပဲအပြစ်ပုံချတာတွေကိုပဲကျမတို့တွေးရပါတယ်နော်မတရားဖက်စစ်ခံထားရရှိတယ်နောက်လူတွေကိုတွေးရင်အေးအေးဆိုပြီးတော့ဖမ်းတယ်ဟိုအေးအေးဟုတ်ဟုတ်မဟုတ်ဟိုဒါအေးအေးပဲဆိုတဲ့တတိချက်ပေါ့နော်သူတို့ဆွဲဆေးတာတွေရှိတယ်အဲ့တဲ့ကြောင့်ရောသားတယ်ဆိုရင်တမတော်စစ်ကြောင်းနဲ့တွေးရမှာကိုအရင်ကြောက်ပြီးတော့ထွက်ပြေးနေတာတွေရှိတယ်အဲ့တော့ပြေးသွားတဲ့မိသားစုတွေကလည်းဟိုကျမတို့တွေနဲ့တွေ့တိုင်းပြင်ပြတာတွေရှိပါတယ်သူတို့ကိုဟိုလာပြီးတော့စုံစမ်းစစ်ဆေးတာကဒီလူခွင့်ကော်မရှင်တစ်ခုပဲစစ်ဆေးတယ်တခုမှမမဟုတ်ဘူးနော်လာပြီးတော့ဒီဟိုဘောဒီစေဖုံမှုနဲ့ပတ်သက်လို့တဆုံတရာလုံဆောင်မှုနဲ့မရှိဘူးဆိုတာကိုတော့ကျမတို့ကလည်းအချိန်နဲ့အများတင်ပြနေမှုတွေရှိပါတယ
်။စီရေးပြိပခါတွေပြင်းထန်နေစေ၊နည်းမြေမတည်ငြိမ်သေးတဲ့အချိန်ညမထွက်ရအမိတ်တွေကလည်းထုတ်ပြန်ထားစေဖြစ်တယ်လို့ဆစ်ဆောင်နေရတဲ့ပြည်သူကမှအာဏာပိုင်တွေဘက်ကထက်မှန်ဖန်စီစစ်စေးနှိပ်စက်နေတာကတော့တရားဥပဒေစိုးမိုးမှုမဲ့နေပြီးဥပဒေမဲ့ပုံစံမျိုးဖြစ်နေတယ်လို့လည်းရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ်။
ကျွန်တော်တို့ပြည်သူလူထုကနော်ဥပဒေနဲ့ကျွန်တော်တို့ဒီပုံစံမျိုးဖြစ်နေတယ်လေကျွန်တော်တို့ခေါ်ယူစစ်ဆေးတယ်အဲ့ဒါအဲ့ဒီနေရာမှာနော်အာခေါ်ယူစစ်ဆေးမှုတွေထုတ်တဲ့အချိန်ခါမှာနော်ရဲကုန်မှုတွေရှိခဲ့တယ်အဲ့ဒါတွေနောက်ဆုံးတော့သူတို့နော်မတရားအသင်းဖွဲ့တွေနဲ့ဆက်တွေ့ပြီးတော့နော်ဆော်ရွက်တယ်ဆိုတာကိုမပေါ်တဲ့အချိန်ခါမှာသူတို့တော်တော်နင်းလာတယ်အဲနင်းလာတဲ့အတွက်ကြောင့်ဒါတွေဟာသူတို့ရဲ့နင်းလာချက်တွေကိုကျွန်တော်တို့နော်ဥပဒေကြောင်းကသူတို့ကိုအဲနင်းလာမှုတွေကိုဒီဆက်ဆက်ကဆော်ရွက်ပြရမှာဖြစ်တယ်အဲဒီလိုမျက်နှာမှုမရှိအောင်နော်ကာကွယ်တပ်ရှိနိုင်ဖို့အတွက်ကိုကျွန်တော်တို့အဆိုအအနေနဲ့ဆော်ရွက်တဲ့နေလို့ကျွန်တော်တို့မြင်တယ်အဲနောက်ပိုင်းစီကြောရေးစခင်းတွေမှာစီစစ်တဲ့အချိန်မှာနော်သူတို့ဒီရဲ့စိတ်ဆက်ဆက်ရရုပ်ပတ်ဆက်ရ
ဆင်းရှောက်ခံရမှုတွေရှိတယ်ဒါတွေဟာကျွန်တော်တို့အပြင်လောကထိပ်ကိုရောက်လာတဲ့အချိန်ခါမှာနော်ရုပ်ပိုက်ဆရာစိတ်ပိုက်ဆရာဆင်းရှောက်ခံရမှုတွေနဲ့သူတို့စိုးရိမ်စိတ်တွေရှိနေတယ်အဲ့ဒါလူကြားလူကြားထဲမှာသူတို့ဟာအခေါ်အလာတကားအစသူတို့ကအခက်အခဲတွေရှိနေတဲ့အတွက်ကြောင့်ဒီလိုရနေတာမျိုးတွေကိုတော့အတော့အနေနဲ့ဆော်ရောပြတဲ့လေကျွန်တော်အနေနဲ့ပြောချင်တယ
်အခုလိုမျိုးစစ်တမ်းတင့်ရခိုင်ပြည်သူတွေကြုံရတဲ့အခြေအနေတွေကိုရခိုင်မျိုးသားပါတီ ANP ကဦးဆောင်ပြီးလွတ်တော်ကိုယ်စားလှယ်တွေဘက်ကကွင်းစင်းစုံစမ်းစစ်ဆေးတွေ့ရှိချက်တွေကိုနိုင်ငံတော်သမ္မတနိုင်ငံတော်တိုင်ပင်ခံတမတော်ကာကွယ်ဦးစီးချုပ်နဲ့သက်ဆိုင်ရာအဖွဲ့အစည်းတွေကိုတင်ပြခဲ့ပေမဲ့လည်းဘာတစ်ခုမှတုံ့ပြန်ချက်မရတယ်လို့တာဝန်ယူမှုတာဝန်ခံမှုမရှိဘူးဖြစ်နေတယ်လို့ရခိုင်ပြည်သူလွတ်တော်ကိုယ်စားလှယ်ဒေါခင်စောဝေကပြောပါတယ်
ဒီကျမတို့ကဒေသခံပြည်သူများဤခိခိုက်နေနာချက်ဆိုပြီးတော့စုံစမ်းရေးကော်မရှင်တခုဖွဲ့ခဲ့တယ်အဲ့ဒီကော်မရှင်ကလည်းကျမတို့ကနိုင်ငံတော်သမ္မတနိုင်ငံတော်အတိုင်းအမီခံနောက်တစ်ခါကာချုပ်ဆိုပြီးတော့တော့လူ့ကိုယ်ရေးကော်မရှင်တို့ကိုကျမတို့ကတိုင်ကြားစာတွေပို့ခဲ့ပါတယ်ဒီအစိုးရဖက်ကတာဝန်ရှိတဲ့လူတွေဖက်ကရောကျမတို့တင်ပြထားတဲ့လူပုဂ္ဂိုလ်တွေဖက်ကရောဘာတစ်ခုမှတုံ့ပြန်ချက်တွေမရှိပါဘူးအဲ့တည်းကြောင့်ဒီကျမတို့ကပြည်သူ့ကိုယ်စားလှယ်တူဦးဖြစ်တဲ့ပြည်သူတွေအရင်မျက်နှာချက်တွေကိုတော့ကျမတို့ကထိထိရောက်ရောက်စုံစမ်းစီချင်ပါတယ်အဲ့မဲ့ကျမတို့တင်ပြတိုင်းကိုဘာတစ်ခုမှတုံ့ပြန်မှုမရှိဘူးဆိုတာကိုတော့ဟိုကျမတို့အနေနဲ့တော့ဟိုပေါ့ပြည်သူကိုစာနာတဲ့အနေနဲ့ဟိုအခုလိုဖြစ်နေတဲ့အတာတွေကိုတာဝန်ယူမှုတာဝန်ခံမုန်းနဲ့ဖြည့်ချင်းဖို့အခွင့်အရေးတခုတော့လိုအပ်နေပြီလို့ကျမအနေနဲ့ဒီများနဲ့ပြောချင်ပါတယ်ချင်
းပြည်သူကရွေးချယ်လိုက်တဲ့အရသာအစိုးရလက်ထက်နိုင်ငံသားတဦးချင်းစီရဲ့ဘေးကင်းလုံခြုံရေးနိုင်ငံသားအခွင့်အရေးလူ့ခွင့်ရေးလုံခြုံကာကွယ်မှုမရပဲဆုံးရှုံးနေနာနေရတဲ့အနေအထားအပေါ်မှာတော့ပြည်ထောင်စုအစိုးရပြည်내အစိုးရဘက်ကဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီနိုင်ငံသားတို့ရဲ့အခွင့်အရေးကိုကာကွယ်ပေးပါလို့ပြည်သူကိုယ်စားလှယ်တွေကတိုက်တွန်းပါတယ်ရှင်
မဆူမွန်တင်ပြသွားတော့ပါတော်တော်ရှင်များရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုအခုထုတ်လွှင့်နေတဲ့ညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Intel Set 17နဲ့ Mia Set 3ကျူရူတွေကနေတိုက်ရိုက်ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါတွေမှာတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြင်းကြီး VOA ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်သလို VOA ရဲ့ YouTube Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနားဆင်နိုင်ကြပါတယ်ရှင်ခုတော့ကြာရှိနေတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုကောင်းလင်းဦးကပြောပြပေးပါအောင
်။ဟောင်ကောင်ကျွန်းမှာသတင်းပတ်တွေနဲ့ချီပြီးဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့ပြီးနောက်အလို့ရှိနေသူတွေကိုတရုတ်ပြည်မှာရေးထံလွှတ်ပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းဟာလုံးဝညီကုန်းချုပ်သွားပြီဖြစ်ကြောင်းအုပ်ချုပ်ရေးမှူးကရီလန်ကပြောဆိုလိုက်ပါတယ်။ဥပဒေမူကြမ်းကိုလွှတ်တော်ထဲမှာတကြောပြန်ပြန်တင်သွင်းလာမလားဆိုပြီးအစိုးရဘက်လူထုကအယုံကြည်မရှိဖြစ်နေတယ်ဆိုတာကိုသိတဲ့အကြောင်းလဲဒီနေ့သတင်းစာရှင်းလင်းပွဲအတွင်းဟောင်ကောင်ကျွန်းအကြီးအကျယ်ကပြောဆိုလိုက်တာပါ။ဥရီပြတ်တမ်းမှုကျိုးပန်းမှုဟာလုံးဝအောင်မြင်မှုမရခဲ့တဲ့အကြောင်းလဲပြောဆိုသွားပေမဲ့ဆန္ဒပြသူတွေမေခွန်းထုတ်နေကြတယ်လို့ဥရီကိုအစ်စ်ပြန်လဲပြင်ဆင်ရေးဆွဲနေသလားဆိုတော့ဖြေချမသွားပါဘူး။ရစွမှုနဲ့တန်ရက်ရှိသူတွေကိုဟောင်ကောင်ကျွန်းတရားစီရင်စနစ်နဲ့မတူတဲ့တရုတ်ပြည်မှာရေးကိုလွှတ်ပြောင်းပေးမယ်ဖို့စိုးရိမ်မှုတွေကြောင့်ဥရီရန်ကိုလွတ်တော်မှာစတင်ဆိုပြတဲ့ဧပြီလကစလို့ဟောင်ကောင်မှာဆန္ဒပြပွဲတွေအကြီးအကျယ်ပေါ်ပေါက်ခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ကအဆက်ဆက်မလုပ်ချင်တော့ဘူးဆိုပြီးပေါက်ကြားခဲ့တဲ့သံတမန်မှတ်တမ်းတစ်ခုထဲမှာပြောဆိုထားတဲ့ဗြိတိန်သံတမန်ကြီးကိုဆက်လက်ပြီးအပြည့်အဝထောက်ခံမယ်ထားတဲ့အကြောင်းဗြိတိန်ဝန်ကြီးချုပ်ထရီဆာမေကပြောဆိုလိုက်ပါတယ်ဗြိတိန်သံတမန်ကြီးကင်ဒိုရာကတော့သမ္မတထရန့်ဟာအရေးချင်းမပြည့်မီသူစိတ်တည်ငြိမ်မှုမရှိသူဖြစ်နေတဲ့သံတမန်မှတ်တမ်းထဲမှာပြောဆိုထားခဲ့တာပါယူရိနီယံ2015ခုနှစ်နိုင်ငံတကာသဘောတူညီချက်မှာလက်ခံထားတဲ့ယူရိနီယံသတ်ဆင်မှုပမာဏထက်ကျော်လွန်ထုတ်လုပ်နေပြီဖြစ်တဲ့အကြောင်းကုလသမဂ္ဂနိုင်ငံတကာအနုမြူအေဂျင်စီ IAEA ကအတည်ပြုလိုက်ပါတယ်။ယူရိနီယံကနျူကလ িয়ার နဲ့မထုတ်လုပ်နိုင်မှုရည်ရွယ်ပြီး 3.69 သတ်ဆင်ယူရိနီယံကိုထုတ်လုပ်ဖို့ကန့်သတ်ထားပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကပိတ်ဆို့တံခါးမှုတွေရှော့ချကြထားတာပါ။ဒါပေမဲ့လည်းအခုကမှစာချုပ်မှာတတ်မှတ်ထားတဲ့ပမာဏထက်ကျော်လွန်ထုတ်လုပ်နေတဲ့အကြောင်း IAEA ကစုံစမ်းတွေ့ရှိခဲ့တာပါ။
တဲ့ရင်အချင်းချက်ကိုကောင်းလင်းချင်ညာပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကမဆုံမဖြစ်ပြီးအသံဖန်အင်ဂျင်နီယာကတော့ Wagner Roberts ဖြစ်ပါတယ် PO American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20နာရီလိုင်းဒိုမီတာ25 kHz 15653ညလိုင်းဒိုမီတာ32 kHz 11883ညလိုင်းဒိုမီတာ57 kHz 9339နဲ့လိုင်းလာမီတာ190 kHz 15905ရိုကနေတော့ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် PO ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်မနက်လောပါ
This program has come to you from the Voice of America, Washington. From